နေဆက်ရေးရဝန်ကြီးဌာနနဲ့မြမစမှုဖွံ့ဖြိုးရေးဝန်ကြီးဌာနနှစ်ခုကိုပေါင်းပြီးတော့ဝန်ကြီးတူဦးရေကင်ထားတာကိုအခုတော့ဟိုတစ်ခုကအလုံးမဖြစ်လို့ဆိုပြီးတော့ဒီမြမစမှုဖွံ့ဖြိုးရေးဝန်ကြီးဌာနကိုဖျက်သိမ်းဖို့သမရဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်ကိုဒီကနေ့တဝန်လွှာပို့တာသိရပါတယ်ဟိုဘယ်လိုအခြေအနေတွေကြောင့်ဒီဝန်ကြီးဌာနကိုဖျက်သိမ်းဖို့ဖြစ်လာရတာလို့နားလည်ပါတယ်ခင်ဗျ
မြန်မာစစ်မှုဖွံ့ဖြိုးရေးဝန်ကြီးဌာနဆိုတာ2017ခုနှစ်နောက်ပိုင်းမှာလွှတ်တော်ပေါ်ပြီးအစိုးရဖွဲ့တဲ့အခါကျတော့ဝန်ကြီးဌာနတစ်ခုပေါ်လာပါတယ်။အဲ့ဒါကဘာလဲဆိုရင်ခုနမြန်မာစစ်မှုဖွံ့ဖြိုးရေးဝန်ကြီးဌာနဆိုတာကိုဦးသိန်းစိန်အစိုးရကဖန်တီးပြီးကမှပြည်ထောင်စုလွှတ်တော်မှာအတည်ပြုခဲ့တဲ့အခါကျတော့ကျွန်တော်ကအတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့2017စနစ်ဘတ်ဂျက်မှာဟိုပွင့်လင်းပြောရင်နိုင်ငံကခွင့်ပြုခဲ့တဲ့အထက်မှာဒီဝန်ကြီးဌာနမပါခဲ့တဲ့အခါကျတော့ပြီးခဲ့တဲ့တတိယလွှတ်တော်စည်းဝေးမှာဒီဝန်ကြီးဌာနရဲ့ဘတ်ဂျက်နဲ့ပတ်သက်လို့သုံးဆွဲတဲ့ငွေတွေဟာနိုင်ငံကရဲ့လက်ထက်ကတည်ပြုခဲ့တဲ့ဘတ်ဂျက်မှာမပါသေးနဲ့ဘတ်ဂျက်မေ့သုံးဆွဲတာဖြစ်တယ်ဆိုပြီးခါမှာအခြေတင်ဆွေးနွေးမှုတွေအလီလီဖြစ်ခဲ့ပါဗျ။အဲ့ဒီမှာနဘူးဝိုင်းစီမံကိန်းတို့မှာနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့လှုပ်မဲ့မြမဆက်မှုဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့အစီအစဉ်တွေကိုဗိုလ်ချုပ်ကြီးသိန်းခေကကျွန်တော်တို့ဘက်တော်တင်ပြတဲ့အခါမှာလွှတ်တော်မှတ်တွေကတို့ဘေးဘတ်ဂျက်နဲ့သုံးတယ်အဲ့လိုမျိုးမေးခွန်းတွေမေးတာတို့အဆိုပြုတာတို့ရှိခဲ့ပါဗျ။သူတို့ဖြေတာကတော့ဖြင့်သမရယုံရဲ့နော်ဒီအထူးရံမုံငွေထိပ်ကတုံးတယ်ဆိုတဲ့သဘောပဲရှိတဲ့ခါကျတော့ပြည်တော်စုတို့တစ်ခုလုံးကပြည်ဝင်ဌာနကိုဖျက်ဖို့ကျွန်တော်တို့ဆွေးနွေးအဆိုပြုခဲ့ကြတာရှိပြီးတဲ့နောက်မှာဒီပြည်ဝင်ဌာနတစ်ခုလုံးရဲ့ဘတ်ဂျက်အကုန်လုံးကိုဆက်မပေးတော့ဘူးဆိုတဲ့သဘောနဲ့ဆွေးနွေးခဲ့ကြတာရှိပါတယ်
အဲ့တော့ဒီအရင်ကဆိုရင်စက်မှုတင့်နဲ့နှဲ့ဝန်ကြီးဌာနတွေရှိရတာနဲ့ဒီမြမစက်မှုဖွံ့ဖြိုးရေးဝန်ကြီးဌာနဆိုတာကိုဘာရွယ်ချက်နဲ့ဖွဲ့ခဲ့တယ်ထင်ပါလဲခင်ဗျာ
ရည်ရွယ်ချက်တို့ဘာတို့ကတော့စွတ်တို့ကိုတင်တဲ့ရည်ရွယ်ချက်တွေမှာတော့ပါပါတယ်အမှန်တန်ကြီးမားတဲ့စီမံကိန်းကြီးတွေတန်ရည်ကျိုးလုပ်ငန်းတွေနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနိုင်ငံသားချီးငွေ့တွေပါပါတယ်ရည်ရွယ်ချက်ကတော့ဖြင့်မြမစက်မှုကဏ္ဍကိုတစ်ခစ်ဆမ်းမယ်ဆိုတဲ့သဘောပ
ါလက်တွေ့မှာရောအဲ့ဒီလုပ်ငန်းတွေကိုအကောင့်ထဲပေါ်ပြတာတွေ့ရပါလားခင်ဗ
ျကျွန်တော်တို့ကတော့ထိတိဝဝင်မသိပါဘူးဒါပေမဲ့လို့တော့လေပတ်နေတဲ့တော့သူ့ရဲ့လုပ်ငန်းတွေလည်းရှိကောင်းရှိနိုင်ပါတယ်ဒီချိန်တော်လေးအတွင်းမှာအမှန်တန်ကြီးမားတဲ့လုပ်ငန်းတွေကိုတုံးမယ်ပါ냐ဆိုတဲ့အခါကျတော့မြန်မာနိုင်ငံရဲ့လက်ရှိတော့ဒီလုံငွေပြမှုရဲ့နိုင်ငံခြားကျွေးငွေတွေကိုထောက်ရှုပြီးကမှလွှတ်တော်မှတ်တွေကကဏ္ဍမျိုးစုံကအမြင်မျိုးစုံနဲ့ဆွေးနွေးပြကြတဲ့အခါမှာတော့ဖြင့်ခုနလိုဘတ်ဂျက်ဖြတ်ဖို့ဖြစ်လာပါတယ်
အဲ့တော့ဟိုလက်ရှိအစိုးရအဖွဲ့ဝန်ကြီးဌာနတွေကိုကြည့်ရင်အလုံးမဖြစ်ပဲနဲ့ဆက်ပြီးရပ်တည်နေကြတဲ့ဝန်ကြီးဌာနတွေဘယ်နှခုလောက်ရှိနိုင်မယ်ထင်ပါလဲ
အဲ့ဒါကျတော့ကျွန်တော်တို့ကကဏ္ဍတွေရှော့ပို့လို့တာတွေရှိကြဒီမှာအခုလက်ရှိဖွဲ့စည်းပုံတွေကိုပြန်ကြည့်တဲ့အခါမှာပုံတော့ကဝန်ကြီးဌာန34ခုရှိတယ်လို့သတ်မှတ်ခဲ့ပါတယ်အခုက36ခုဖြစ်လာတာပေါ့အ
ဲ့တော့နိုင်ငံတော်ရဲ့လက်ရှိဗန္ဓာရေးအခြေအနေတွေနဲ့အစိုးရကတွားနေတဲ့လှုပ်ဆောင်ချက်တွေကလိုက်လျောညီထွေမှုရှိတယ်လို့မြင်လားခင်ဗ
ျကျွန်တော်တို့ကပြည်တာကတော့နော်ဒါနိုင်ငံသားကြွေးကလည်းရှိတယ်reserve money ကလည်း9 billion လောက်တော့ရှိတယ်ဆိုတော့ကျွန်တော်တို့ဒီဟိုဗိုလ်ချုပ်ကြီးဦးသိန်းစိန်ဦးဆောင်တဲ့အစိုးရဟာကျန်တဲ့3နှစ်ခွဲလောက်တွင်မှာဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေတအားလုပ်ဖို့လိုပါတယ်အဲ့တော့လက်ရှိချိန်မှာတော့အနောက်နိုင်ငံတွေရဲ့စီးပွားရေးအချင်းဖြည့်ရှုပ်ပေးတဲ့သဘောမတွေ့ရသေးတဲ့ခါကြတော့ကျွန်တော်တို့ကဒီလက်ကျန်3နှစ်ခွဲရဲ့ကျန်တဲ့တစ်နှစ်လောက်တွင်မှာသူ့ရဲ့ reform strategy ကိုသူပြောင်းဖို့လိုပါလိမ့်မယ်အဲ့ဒါကြောင့်လည်းဒီတတိယဝန်ကြီးတွေကပညာရှင်တွေကဏ္ဍမျိုးစုံကထူးချွန်တဲ့ပုဂ္ဂိုလ်တွေပါလာတာကိုလည်းတွေ့ရပါတယ်ဆိုတော့ခုနကကျွန်တော်ပြောတာကဒီနိုင်ငံတကာပိတ်ဆို့တင်းအောင်ထားမှုကိုပြန်ဖြည့်ရှုပ်ဖို့အတွက်နော်ဒီမကြာခင်ရက်များမှာဖွဲ့စည်းမဲ့အစိုးရဟာဘယ်ပေါင်းစုံပါတဲ့အစိုးရမျိုးဖြစ်ခဲ့ရင်တို့ဖြင့်သူ့အတွက်ပိုကောင်းပါတယ်ဥပမာမြန်မာဒီမိုကရေစီဖွဲ့ချုပ်ကလွတ်တော်မှတ်တွေများတပါးနပါးလောက်သူ့ရဲ့ဒီ reform strategy တွေမှာပေါင်းပါပေးနိုင်မယ်ဆိုရင် dissension လုပ်ထားတဲ့ဟာ list တော့အပေးတို့ဖြစ်သွားပါလိမ့်မယ်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေစိတ်ဝင်လာနိုင်ပါတယ်ဆိုတော့သူရဲ့မဟာဗျူဟာအခြေအနေကိုကျွန်တော်တို့လာမယ့်အင်္ဂါနေ့ပြည်တော်စုတို့မှာကြည့်ရမှာပါ
ဒေါက်တာအေးမောင်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါ